မေရိကန်နိုင်ငံသားရဲ့ဌာနကဥစည်းပြီးဝါရှင်တန်ဒီစီမှာဇူလိုင်လ16ရက်နေ့ကနေ17ရက်နေ့ထိ3ရက်ကြာကျင်းပခဲ့တဲ့ဘာသာရေးလွတ်လပ်ခွင့်တိုးတက်ဖြစ်ထွန်းရေးဆိုင်ရာဒုတိယအကြိမ်နိုင်ငံတကာဝင်ကြီးများအဆင့်အစည်းအဝေးမှာမြန်မာနိုင်ငံမှာဘာသာရေးဖိနှိပ်ခံရတဲ့အခြေအနေတွေ၊ရိုဟင်ဂျာမွတ်စလင်တွေအပေါ်ရရဆက်ဆက်နှိမ်ပန်းနှိပ်စက်မှုတွေနဲ့ဒီကျူးလွန်မှုတွေမှာတာဝန်ရှိတဲ့မြန်မာစစ်ကောင်ဆောင်တွေကိုအမေရိကန်ပြည်ထောင်စုကပြစ်မှတ်ထားအရေးယူမှုတွေအကြောင်းနိုင်ငံသားရေးဝင်ကြီးမိုက်ပွန်ပီယိုကသူ့ရဲ့မိန့်ခွန်းမှာအခုလိုမိမောင်းထိုးပြောကြားခဲ့ပါတယ
် In Burma, each of you had the chance to hear how the military has brutalized and persecuted the Rohingya, the large majority of whom are Muslim.On Tuesday,
မြန်မာနိုင်ငံနဲ့ပတ်သက်လို့ကတော့ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာစစ်တပ်ကဘလို့နှိမ်ပန်းနှိပ်စက်နေတယ်လဲဆိုတာဒီကိုတက်ရောက်လာကြသူတွေတဦးချင်းစီအနေနဲ့သိခွင့်ရမှာပါဒီလိုကြီးမားလာတဲ့ရက်ဆက်ကြမ်းကြုတ်မှုတွေမှာပါဝင်ပတ်သက်နေတဲ့မြန်မာစစ်တပ်ထိတ်တန့်အကြီးတဲ့နှုတ်ဦးနဲ့အစိမ့်မြင့်ခေါင်းဆောင်နှုတ်ဦးအပေါ်သူတို့တဦးချင်းစီကိုဗီဇာပိတ်ပင်ကန့်တတ်တဲ့အရေးယူမှုကိုအမေရိကန်ပြည်ထောင်စုကအင်္ဂါနေ့ကကြေညာခဲ့ပါတယ်အခုလိုမြန်မာစစ်တပ်ထိတ်တန့်ခေါင်းဆောင်တွေကိုအများပြည်သူရဲ့ဆန္ဒအတိုင်းအရေးယူတဲ့အမေရိကန်အစိုးရရဲ့လှုပ်ရက်ဟာနိုင်ငံတကာမှာလည်းပထမဦးဆုံးအကြိမ်ဖြစ်ပါတယ်
။ဒါ့အပြင်အစည်းအဝေးမှာရှိနေတဲ့မြန်မာစစ်တပ်ရဲ့ဖမ်းဆီးနှိပ်စက်ထောင်ချမှုကိုခံခဲ့ရတဲ့ကချင်တင်းအုပ်စီယာလန်တော်ဂမ်ဆန်အကြောင်းကိုလည်းဝင်ကြီးပွန်ပီယိုကသူ့ရဲ့မိန့်ခွန်းမှာအခုလိုတည်တံ့ထုတ်ဖော်ပြောဆိုခဲ့ပါတယ်
။ Targeting the Rohingya is just one part of the military'sdecades-long war in Burma on ethnic and religious minorities.
ရိုဟင်ဂျာတွေကိုပြစ်မှတ်ထားဖိနှိပ်မှုဟာမြန်မာစစ်တပ်ရဲ့ဆယ်စုနှစ်ပေါင်းများစွာကြာပြီဖြစ်တဲ့တိုင်းရင်းသားဘာသာရေးလူနည်းစုတွေနဲ့ပဋိပက္ခဖြစ်နေတဲ့အစိပ်ပိုင်းတစ်ခုပဲဖြစ်ပါတယ်။အခုဒီပွဲကိုကျွန်တော်တို့နဲ့အတူတက်ရောက်လာသူတဦးရှိနေတာကိုတွေ့ရမှာပါ။သူကတော့တင်းအုပ်ဆရာလန်ဂျော်ဂမ်ဆန်ပါ။သူဟာအချင်းထောင်ထဲမှာ15လကြာနေခဲ့ရတာပါ။ကချင်မှာလေကြောင်းတိုက်ခိုက်မှုကြောင့်ကက်သလစ်ခရစ်ယာန်ကျောင်းတွေပျက်စီးခဲ့တာကိုသတင်းတောက်တွေကိုလိုက်လံပြသခဲ့လို့ဆိုပြီးအပြစ်ပေးခံခဲ့ရတာဖြစ်ပါတယ်။တင်းအုပ်ဆရာဆန်းကိုကြိုဆိုပါတယ်
။ဒါဟာကချင်ပြည်နယ်မှာတကြောပြန်ဖြစ်လာတဲ့ပဋိပက္ခတွေနဲ့အတူခရီးရန်ဖျားရှိခိုးကြောင်းတွေကိုပြစ်မှတ်ထားဖြုတ်ခွဲတာတွေနဲ့ဘာသာရေးဆိုင်ရာတာဝန်ရှိသူတွေကိုဖမ်းဆီးမှုတွေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကအထူးလေးပေးအာရုံစိုက်လာတာတွေ့ရတယ်လို့အမေရိကန်ခြေဆိုင်ကချင်မဟာမိတ်ဖွဲ့ဥက္ကဋ္ဌဂမ်ဆန်အန်ဆန်ကပြောရီကိုပြောပါတယ်
။ခုဒီတစ်ခါတော့ဘာသာရေးနဲ့ပတ်သက်မှာဆွေးနွေးပွဲလုပ်တဲ့အချိန်မှာတော့သူတို့တော်တော်နားလည်သွားကြတဲ့ပုံကြီးကျွန်တော်တွေ့ရပါတယ်။နောက်ဒီနိုင်ငံတကာကအကြီးအကဲတွေဒီနိုင်ငံသားတွေဝန်ကြီးတွေလာတဲ့ပွဲမှာအကုန်လုံးကိုရောဒီမှာဖြစ်နေတဲ့ကျွန်တော်ကချင်ပြည်နယ်မှာဖြစ်နေတဲ့ဟာတွေရောပြောပြဖြစ်တာပေါ့။ highlight လုပ်တာတော့အရင်တော့တခါမှမချုံဘူးလို့ဒီစူးစိုက်မှုဖန်ရတာပေါ့
။ကချင်မြချင်းခရစ်ယာန်အသင်းတော်ရဲ့တင်းအောင်စီကအသက်38နှစ်အရွယ်လန်ကျော်ကမ်ဆန်းကိုတိုင်နဲ့သူ့ကိုမြန်မာစစ်တပ်ကဖမ်းဆီးခဲ့ခြင်းမှာနှိမ့်ဆက်ခဲ့ပုံတွေကိုဘာသာရေးလွတ်လပ်ခွင့်ဆိုင်ရာနီလာကမ်မှာနိုင်ငံတကာသတင်းတောက်တွေကိုပြောပြခဲ့ပါတယ်။လက်ကျော်ကမ်ဆန်းရဲ့ထပ်ဆိုချက်တွေကိုကြည့်မယ်ဆိုရင် Standard Army ဖြစ်အောင်စ조사နေပါတယ်ဆိုတဲ့မြန်မာစစ်တပ်အတွက်အပြောနဲ့လက်တွေ့လုပ်ရတခြားစီဖြစ်နေရဆိုတာပြသနေကြောင်းကမ်ဆန်းကပြောပါတယ
်။နိုင်ငံတကာမှာအခု Standard Army လို့ပြောတဲ့အဖော်ဆောင်လာခြင်းနဲ့ဒီမြန်မာစစ်တပ်ကနေပြီးတော့ပြုပြင်တောင်းပြောင်းလဲမှုဆိုတာနိုင်ငံတကာကိုပြောလာတဲ့အခြေပါဒီ professional army မဖြစ်သေးတဲ့ဆိုရဲသဘောတဘာပါအများကြီးကိုကိုကိုကိုဖော်ပြသွားနိုင်တာပေါ့ဒီဆရာကံဆဲရဲ့ဖြစ်ရက်ကဘလောက်ကြီးအင်မတန်ကိုအရင်တော့ရဲ့ဒီအာနာရှင်ခက်ကအတိအကျနဲ့တစ်ခုတည်းရှိနေစင်းဆိုတာပေါ့ကိုကိုကိုကိုပြသွားဖြစ်သွားပါတယ
်ဟုတ်ကဲ့အဲ့တော့ဒီကချင်တဲဥဆရာကိုစစ်တပ်ကဘလောက်ထိနှင်းပန်းနှိပ်စက်ခဲ့တယ်လဲဆိုတာသိခွင့်ရခဲ့လဲရှင
်ဥပမာပြသူတို့ Christmas ညမှာဖမ်းခဲ့တဲ့ညခြေတော့ကနေပြီးကျိုးတုပ်သွားတာပေါ့နော်တကူလုံးကျိုးတုပ်တယ်လို့ကျိုးတုပ်မှသူတို့ရဲ့ truck ကပေါ့စစ်တပ်ကစကားပေါ့ဗာကြီးချိတ်ပါဒီနန္နာကြီးပဲခီးကိုမနဲ့မိုးလင်းအစီလိုက်ပတ်ပြီးမှမောင်းတဲ့ကိစ္စတော့နောက်စကားပုံကနေအပတ်အသက်ဆင်းနေလုတ်ချတာတော့တနတ်မောင်းပြန်လာတော့လုတ်ပြတာပေါ့နော်ပြစ်လိုက်နေဆိုတော့အနေထားပုံစံနဲ့လုတ်ပြတဲ့ဟာတွေတော့စက်ကိုရောက်တဲ့အချိန်မှာတနတ်ဖောက်တာတော့ညာတွေကနေပြီးတော့စားခဲ့တယ်စစ်တပ်ထဲရောက်လာရင်ရောမျက်စိပိတ်ထားတာပြီးတာပေါ့နော်မျက်စိလုံးဝဒီလိုမမြင်ရအောင်ပိတ်ထားသလားလူသားအခြေအနေကြီးပေါ့နော
်အမေရိကန်ပြည်ထောင်စုမှာကျင်းပတဲ့ဘာသာရေးလွတ်လပ်ခွင့်တိုးတက်ဖြစ်ထွန်းရေးဆိုင်ရာဒုတိယအကြိမ်နိုင်ငံတကာဝန်ကြီးများအဆင့်အစည်းအဝေးမှာလည်းမြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့ဆိုရင်မကင်းဖြစ်မိကြောင်းတိတန့်ကြေညာချက်ကိုဇူလိုင်လ18ရက်နေ့ရက်စွဲနဲ့ထုတ်ပြန်ခဲ့ပါတယ်ဒီကြေညာချက်မှာအမေရိကန်ပြည်ထောင်စုနဲ့အတူယူကရိန်းအဇာဘိုင်ဂျန်ဘင်္ဂလားဒေ့ရှ်ကိုဆိုဗိုစိုက်ပရက်စ်Lebanon, Jordan, Jordan, Georgia, Marshall Islands နဲ့ Arab စပွားများနိုင်ငံတွေကပူးတွဲပါဝင်လက်မှတ်ရေးထိုးခဲ့ပါတယ်ရှင်